ဒီနေ့ကျွန်မဖျက်ပြခြင်းနဲ့ကြောင့်ရလေးရတော့လွန်ခဲ့တဲ့10နှစ်ကျော်ကကျေးမုံတရင်စာမရေးသားခဲ့တဲ့ဆောင်းပါးလေးတစ်ပုဒ်ဖြစ်ပါတယ်။ခေါင်းစဉ်ကတော့နိုင်ချင်းချင်းချင်းချင်းခင်းရှင်းကြပါစေ။ကျွန်မတရင်စာဖတ်တိုင်းမလွတ်တိုင်းဖတ်ဖြစ်တာကတော့ဇာတိရှုထောင့်ဖြစ်ပါတယ်။ဒီကနေ့ဇာတိရဲ့ပြည်သူဝန်ထမ်းဆိုတာလေးဖတ်ပြီးတော့လက်တလောခံစားရတဲ့မိမိရဲ့ခံစားမှုကိုမျှဝေခြင်းပါလေ။ကျွန်မလည်းပြည်သူဝန်ထမ်းတစ်ဦးဖြစ်ပါတယ်။ပြန်တန်းဝင်ရရှိဖြစ်တဲ့ဖြစ်တော်လည်းပဲလုပ်ငန်းတဘာဝအရာအုပ်ချုပ်ခံဝန်ထမ်းဖြစ်ပါတယ်။ဝန်ထမ်းကျင့်ဝတ်ဝန်ထမ်းစည်းကမ်းတွေကိုကျင့်ရခဲ့တဲ့ဝန်ထမ်းတစ်ဦးလည်းဖြစ်ခဲ့ပါတယ်။ဖြစ်ပုံကအဲ့ဒီနေရာကျွန်မပုံမှန်တောက်နေကြကော်ဖီကဘယ်ကဘလို့ဖြစ်တယ်မသိပါ။တညာလုံးအိမ်မပြောအိရာလည်းတလူးလူးတလွန်းလို့အနက်ငါးနိုင်ထူတော့အိရာလည်းမနေနိုင်တော့ထားလိုက်တဲ့အချိန်မှာတော့ခေါင်းထဲမှာမိုးဝေးပြီးတော့ဝုန်းနဲ့အိရာလည်းထိုးကြသွားတော့တယ်။ခေါင်းထဲမှာလည်းဘလို့မှကျင်နေမလား။ကလေးတွေကလည်းဖန်ချင်းပြီးဆက်နေတယ်ဒီပုံနဲ့ကျွန်မဘလို့မှအလုံးမသွားနိုင်တော့ပါဘူးကျွန်မချွေတာခဲ့တဲ့ရှောင်းတခင်ခွင့်တရက်ကလေးတော့ယူရပြန်အောင်တော့မယ်ဝန်ထမ်းရဲ့ရပိုင်ခွင့်တရက်အနေနဲ့တောင်းခံစရာမဟုတ်တော့လည်းပဲအရေးပေါ်ကိစ္စတစ်ခုအတွက်တနည်းမှာရယူနိုင်တဲ့ရှောင်းတခင်ခွင့်က10ရက်ခုနှစ်ကုန်ကန်လေးအထိကျွန်မကျန်းမာရေးအချိန်လေးကြောင့်ယူခဲ့ရတဲ့ခွင့်ရက်က3ရက်ပဲရှိပါသေးတယ်ဒီကနေ့ဒီချိန်နေဆိုရင်တော့လေးရဖြစ်ပြီပေါ့တော်ပါသေးရဲ့ကျမဌာနမှာခုရပိုင်းတွင်အရေးကြီးအရေးပေါ်ကိစ္စမရှိပါဘူးရှင်တော့ကျမခွင့်ယူလို့ပဲဖြစ်ပါမလဲသို့တော့မနက်ဇင်နာရီခန့်မှာရုံးကဝန်ထမ်းငယ်တွေရောက်ရှိလာတယ်ကျမနေမကောင်းတာဟုတ်မဟုတ်ချိန်ခိုင်းလိုက်တာလေကျမတော်တော်လေးစိတ်မကောင်းဖြစ်သွားတယ်သူတို့ရောက်လာတဲ့အချိန်ကကျမဒရင်ဘက်ပေါ်မှာအိပ်ပျော်မှုကြိုးစားနေတော့ပင်မနှင်းနေနေတော့ဒါဆိုကျမခံထားတဲ့ရာထူးအပြင်တူတောင်အပေါတောင်ဝင်တွေကိုမကြီးမြူထန်းဆောင်နေတဲ့သူတို့ဖြစ်ပါတယ်။အလုတ်ခွင်နဲ့အိမ်က10မိနစ်တသားလောက်ပဲလမ်းလျှောက်ရတယ်လေ။နေတိုင်းထမင်းတုံးနဲ့အလုတ်ခွင်ကိုအချိန်မလည်ဟင်းစေသူဖြစ်ခဲ့ပါတယ်။ကျမဘယ်တော့မှမအကြောင်းနဲ့တာဝန်မင်းဆိုခဲ့ဘူးပါဘူး။အဲ့ဒီလိုအတိတ်တရားတစ်ခုကိုတတိထားပြီးကြိုးစားနေတဲ့သူတို့ကိုယခုခေတ်သူပြုလုပ်ဖို့မသင့်လို့ထင်မြင်မိပါတယ်။နိုင်ငံတော်ကယနေ့ဖော်ဆောင်နေတဲ့ကောင်းမွန်သောအုပ်ချုပ်ရေးကွန်ထရက်တရားမတရားညှဉ်းပန်းနှိပ်စက်ခြင်းပါဝင်ပါဘူး။ဝန်ထမ်းတွေအားလုံးဝန်ထမ်းများလိုက်နာရမယ့်ကျင့်ဝတ်အစည်းအဝေးစီမင်းနေတဲ့အညီလိုက်နာကြံကြံနေထိုင်သွားတယ်ပါလေ။စီမံခန့်ခွဲသူများဟာလည်းတရားမျှတပြီးထိရောက်တဲ့စီမံခန့်ခွဲမှုတွေပြုလုပ်တယ်ပါလေ။အုပ်ချုပ်သူလူကြီးတယောက်အနေနဲ့နာယကကောင်6ပါးပြည့်စုံရန်မိမိကိုယ်ကိုအမြဲစင်ကြယ်စီလိုပါလေ။ထကြွ၊နှိုးကြား၊တနာ၊တိခံ၊ဝေဖန်၊ထောက်ရှုဤ6ခုကြီးသူကျင့်ရာတရားတည်ဆိုတဲ့အတိုင်းအရာရာကိုထောက်ရှုဝေဖန်ဆင်ခြင်တိုင်းထွားပြီးစီစဉ်ပါတယ်။တစ်ခါတရံတတိကလပ်ဖြစ်ပြီးတော့ကနန်းပုတ်တင်ဂိုင်းမင်နတ်သူလိမ်မျိုးခွေအဤ6ဝနာယကမတင်တိုင်းဟုဆိုယူစကားကိုတတိထားပြီးမိမိကိုယ်ကိုစောင့်ကြည့်စီစဉ်ပါတယ်။ငကိုမူလာကထိုကဲသူလူမျိုးမဟုတ်တဲ့အတိုင်းလောကရဲ့အယောင်ဆုံးမှုကြောင့်ဖြစ်ပေါ်လာတတ်တဲ့စိတ်ကလေးကိုတတိထားမိစီစဉ်ပါတယ်။ထိုလူမျိုးတွေကတော့ကနန်းကဲသူလက်မထောင်လေးရှိသူပုတ်တင်ကဲသူသူတော်ဘာပြသမှာကောင်းငိမ့်တဲ့သူဂိုင်းမင်ကဲသူလူတက်ရရင်တဲ့သူနတူကဲတူရှူရှူတိုင်တိုင်းလို့ရစိတ်တူတက်သူလက်ကဲတူမိမိပကူရက်သူခွေးအားကဲတူစပူးနှစ်အောင်စားပြီးစိန်ခံတက်သူလို့ဖြစ်ပါလေ။ငကုမူလဆိုင်ရင်ကကြည်လင်ခဲ့တော့လဲပေါင်းကျင်လိုက်ရတဲ့အကြောင်းပြောင်းလဲနေတဲ့မိမိရဲ့စိတ်ကလေးကိုတတိထားကပြည့်ပြင်စီလိုပါလေ။ထို့ပြင်ဝဏ္ဏလောကမှာတတိမတ်ဖောက်ပြက်ကျူးလွန်တက်သောစန္ဒာဒေါသဘယမောဟစတဲ့အာကတိများကြောင့်မိမိတာဝန်နဲ့လုပ်ပိုင်ခွင့်များကိုအသုံးချ၍ဝန်ထမ်းအချင်းချင်းအနိုင်မကျင့်မိကြပါစေနဲ့လို့ဆန္ဒပြုလိုက်ရပါတယ်ရှင်။